အငင်းပွားစရာတွေဖြစ်နေတဲ့ electronic law လို့ခေါ်တဲ့ဆက်သွယ်ရေးဥပဒေမူကြမ်းကိုပြင်ဆင်ဖို့ဒီလွှတ်တော်ကလက်ခံလိုက်ပြီးဖြစ်ပါတယ်ပြင်ဆင်စရာတွေရှိနေတဲ့ဒီဥပဒေမှာအရင်စစ်အစိုးရလက်ထက်ကနိုင်ငံရေးသမားတွေကိုဖမ်းဆီးအရေးယူဖို့လှုပ်ထားတဲ့အချက်တွေကိုပယ်ဖျက်ဖို့လိုတယ်လို့လည်းဆက်သွယ်ရေးဥပဒေကြောင့်အကျဉ်းကျခံခဲ့ရဘူးသူတွေကပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်မြန်မာစစ်စွဲလက်ထက်ကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဆွတ်ဆွဲချက်တင်ပြီးတော့နှစ်ရှစ်ထောင်ဒဏ်တွေချမှတ်လို့ရှိတဲ့ electronic ဥပဒေလို့ခေါ်တဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ထားတဲ့မူကြမ်းကိုလွှတ်တော်ကဩဂုတ်လ22ရက်နေ့မှာဆွေးနွေးဖို့အတွက်သဘောတူလက်ခံလိုက်တာပါဒီဥပဒေမှာပါတဲ့မူလပြဋ္ဌာန်းချက်မှာအင်မတန်ကျယ်ပြန့်ပြီးတော့လုံရင်လိုသလိုနိုင်ငံရေးအရာလည်းတကယ်လည်းသုံးခဲ့တဲ့ဥပဒေလည်းဖြစ်ပါတယ်ဥပဒေထဲမှာပါတဲ့ပုံမှန်33အရာအရင်ကထောင်ဒဏ်အနည်းဆုံး9နှစ်ကနေအများဆုံး15နှစ်ထိချမှတ်နိုင်တဲ့အပြင်တည်တံလည်းချမှတ်နိုင်တယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုအနည်းဆုံးထောင်ဒဏ်3နှစ်ကနေအများဆုံးထောင်ဒဏ်9နှစ်ချမှတ်ဖို့နဲ့ငွေဒဏ်ကိုပြင်ဆင်သတ်မှတ်ဖို့ကိုဦးသိန်းညွန့်ကအဆိုပြုခဲ့ပါတယ်အရင်ကဒီလိုပြဋ္ဌာန်းကိစ္စတွေကိုလွှတ်တော်ထဲမှာဆွေးနွေးဖို့လုပ်ရင်တယ်ချလေးရှိတာများပေမဲ့လက်ရှိအနေအထားအရဆွေးနွေးဖို့လက်ခံသွားတာဟာတိုးတက်မှုဖြစ်စဉ်တစ်ခုလို့လည်းဦးသိန်းညွန့်ကပြောပါတယ
်ဆိုတော့လွှတ်တော်ရဲ့သက်သားမှာအခုအကြောင်းလဲဖြစ်လာလို့ရှိတယ်ဒီတော့ကျွန်တော်တို့ကဒါမျိုးတင်နေဆိုရင်တယ်ချတာပဲရှိတာနော်အခုဆိုရင်တမလေးကကျွန်တော်ဆက်ဒီအပြင်ဘက်ကဥရီမှာနော်ဒီပြင်းမှုဖြစ်တယ်ကိုရှင်းလေးတဲ့ဆံမှာအရင်တော့ကဆက်ဖို့ရှော့ဖို့ဆိုရင်အများကြီးဆက်ဆက်တွေ့တယ်အခုတော့ဒီအဲ့ဖက်တယ်ဒီအရှင်သာတွေကိုနော်နားလည်လာတဲ့အရှင်ရောက်လာတယ်နားလည်လာတဲ့အရှင်ရောက်လာတဲ့ဆိုရင်အခုရှေ့ဆက်ပြီးတော့ကျွန်တော်ဒီဥရီရမ်းနေတော့ဒီရှင်းပြရတဲ့ဆံမှာနော်အထောက်ကူရလိမ့်မယ်လို့အမြင်နဲ့ဒီ वाले ဒီစက်တွေဒီဒူဝင်ဝင်သူတို့တွေကပညာရှင်တွေဖြစ်တယ်။အောက်ပညာရှင်တွေဖြစ်တော့ဒီဤတင်ညာဥပဒေနဲ့ဤတင်ညာလုပ်ငန်းကိုတော့ဒီသက်သွေးပြမှုတွေနဲ့တရားနဲ့ထားပြီးတော့ဆောင်ရွက်တာမသိတော့ဘူးမမြတ်တော့ဘူးနော်။ဒီလေလူဧသမီးဆန်လို့နေတယ်ဒီဥစ္စာပြည်ရတဲ့အတွက်
ပုံမှန်34မှာလည်းအရင်ကထောင်ဒဏ်9နှစ်ချမှတ်ထားပြီးတော့အခုဆိုရင်ဒဏ်ငွေမဆောင်နိုင်မှထောင်ဒဏ်6လကြာခံဖို့ပြင်ဆင်ထားတာဖြစ်ပါတယ်။ဒါ့အပြင်ပုံမှန်35မှာလည်းထောင်ဒဏ်3နှစ်ချမှတ်ထားတဲ့နေရာတွေမှာငွေဒဏ်နဲ့ပေးဆောင်မှုပြင်ဆင်ထားသလိုဒဏ်ငွေမဆောင်နိုင်မှသာထောင်ဒဏ်3လချမယ်ဆိုပြီးတော့လည်းပြန်လည်ပြင်ဆင်ထားတာဖြစ်ပါတယ်။တစ်ဖက်သက်ပြည်내မှုနဲ့နိုင်ငံရေးအရာပြည်သူအချို့ကိုဖမ်းဆီးနိုင်မှုလုပ်ထားတဲ့စစ်တပ်ရေးဥပဒေလို့ခေါ်တဲ့ electronic ဥပဒေကိုလုံးဝမရှိတဲ့ဥပဒေဖြစ်တယ်လို့ယူဆထားတဲ့လူတွေလည်းရှိနေတယ်လို့လူမျိုးရေးဘာသာရေးလုံးစုံမှုတွေ online ပေါ်မှာဆောင်ရွက်လာရင်အရေးယူနိုင်မှုခိုင်မာတဲ့ဥပဒေတခုရှိတယ်လို့ပြောဆိုသူတွေလည်းရှိနေပါတယ်။ဆက်သွယ်ရေးဥပဒေကိုစစ်ဆွဲလက်ထက်မှာပြဋ္ဌာန်းခဲ့တဲ့အချိန်မှာနိုင်ငံရေးသမားအများစုဟာအမြင့်ဆုံးထောင်ဒဏ်တွေနဲ့သာရင်ဆိုင်ရတယ်လို့ကိုယ်တိုင်လည်းဆက်သွယ်ရေးဥပဒေနဲ့အဖမ်းခံရတယ်ကိုဇော်သက်ထွေးကပြောပါတယ်။ဆက်သွယ်ရေးဥပဒေကိုတုံးပြီးတော့ပြည်သူတွေကိုပြစ်ဒဏ်မပေးတာလူမှုကွန်ရက်တွေကိုအကျိုးရှိရှိဘလို့အုံချခွင့်ပေးနိုင်မလဲဆိုတာကိုကြည်ကြဲပြင်းပြန်ပြီးစဉ်းစားပေးဖို့ဒီဆက်သွယ်ရေးဥပဒေမှာထည့်သွင်းတင်တယ်လို့လည်းကိုဇော်သက်ထွေးကပြောပါတယ
်။ Internet Media ကိုပြချကိုလေးလာသုံးသပ်ပြီးတော့မှဒါနဲ့ဒီ Social Media ကိုထိုက်တင်တဲ့ဟို Responsibility Media ဖြစ်လာအောင်ဘလို့နည်းနဲ့လုပ်လို့ရမလဲဆိုတာကိုစဉ်းစားစီခြင်းပါလေ။နောက်တစ်ခုက Electronic အုပ်ဝေးနေတဲ့ဒီလူတွေကိုထိန်းချုပ်ပြီးတော့ပြစ်ဒဏ်ပေးမယ်ဆိုတဲ့အယူအဆကလည်းအလုံးစုံမှန်နိုင်မှာမဟုတ်ဘူးဆိုတာကိုလည်းအကြံဉာဏ်ပေးလိုပါတ
ယ်။ဆက်သွယ်ရေးကုမ္ပဏီကြီးတွေအတွက်ရေးဆွဲထားတဲ့အပိုင်းတွေမှာတော့ပြဿနာမရှိပေမဲ့သုံးဆွဲသူတွေကိုကန့်သက်ချုပ်ချယ်ထားတဲ့အပိုင်းတွေကိုတော့တိတိတသာပြန်ပြီးပြင်ဆင်ရမယ်လို့ဆက်သွယ်ရေးဥပဒေနဲ့ပဲအကျဉ်းချခံရဘူးတဲ့ကိုနေဖုံးလကပြောပါတယ
်။ဘယ်ပေါ်မှာတယ်လီဖုန်းကုမ္ပဏီတွေပါနောက်ပြီးတော့အဲချားဟာရဲ့ချက်ကိုဒီပြည်သာပိုင်းတော့ဒီတောင်းတာမှန်သုံးဆွဲသူပြည်သူလူထုကိုမှာလာပြီးတော့မကြည့်ကြိုက်ဘူးနော်ပြည်သူလူထုရဲ့ဒီ freedom of expression ကိုလာပြီးတော့မကြည့်ကြိုက်ဘူးပေါ့နော်အဲ့လိုမျိုးတွေပေါ့အဲ့ဒီကိုအဓိကထားပြီးတော့ဆွေးနွေးဖြစ်တာပေါ့
ဒီဥပဒေကိုဖျက်သိမ်းပေးဖို့ဇန်နဝါရီလတုန်းကပထမအကြိမ်တင်ပြခဲ့ပေမဲ့လွှတ်တော်ကလက်မခံဘဲပယ်ချခဲ့တဲ့အတွက်အခုဒုတိယအကြိမ်အနေနဲ့ဥပဒေကြမ်းကိုပြန်လည်ပြင်ဆင်ပေးဖို့ထပ်မံအဆိုပြုတင်သွင်းခဲ့တာပါခင်ဗျာ